မြန်မာနိုင်ငံဆီယနာသိန်းအဖွဲ့အတွင်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာသုံးသပ်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းသုံးသပ်နေတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရပ်ကတင်းလာနေမှာပြောပါတယ်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ဆန္ဒပြသူ20ကျော်တေဆုံးခဲ့ရပြီးနောက်တနေ့တနင်္လာနေ့မှာပဲဝင်ဂျီရပ်ကအခုလိုပြောတာဖြစ်ပါတယ
်။ Well, our message is very clear, particularly after what we've seen over the weekend.
အတိုက်အခံနိုင်ငံရေးသမားတွေသတင်းတောက်တွေနဲ့ဝေဖန်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တဲ့လုပ်ရက်တွေကိုအဆုံးသတ်ရပါမယ်။အာဏာသိမ်းစစ်အဖွဲ့အနေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ဖို့လိုအပ်တယ်လို့ပဲဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်စေနိုင်မဲ့နီးလမ်းမျိုးကိုစပြီးစဉ်းစားသုံးသပ်ဖို့လည်းလိုအပ်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားတာပါ။မြန်မာဆီယနာသိမ်းမှုနဲ့ပတ်သက်ပြီးစစ်တပ်အစ်မြင့်အရာရှိ20ကျော်ကိုဗြိတိန်ကတန်းခတ်အရေးယူထားပြီးဖြစ်ပြီးမြန်မာစစ်တပ်ပိုင်းလုပ်ငန်းတွေရဲ့စီးပွားဘက်တွေကိုပါသုံးသပ်နေတာဖြစ်ပါတယ်ရှင်။